ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးကိုအခြေခံတဲ့ပြည်ပခါတွေစပြီးတော့ဖြစ်ခဲ့တဲ့2012ခုနှစ်နောက်ပိုင်းတွေကမွတ်စလင်တွေကိုအသွာအလာကန့်သတ်ခံထားရတာအခုဆိုရင်10စုနှစ်နီးပါတခုအထိရှိနေပါပြီ။ရခိုင်ပြည်နယ်တဲကမွတ်စလင်အများစုဟာဒုက္ခသည်စခန်းတွေထဲမှာသာနေထိုင်ကြရပြီးတော့ရခိုင်ပြည်နယ်ထဲနဲ့မြို့ပေါ်တွေကိုတွာလာခွင့်ပိတ်ပင်ခံထားကြရပါတယ်။အခုလိုမျိုးနှစ်နဲ့ချီပြီးတော့တွာလာခွင့်ပိတ်ပင်ခံထားရတာကြောင့်စီးပွားရေးစားဝတ်နေရေးပို့ပြီးတော့မှခက်ခဲတဲ့အတွက်လွတ်လွတ်လပ်လပ်တွာလာခွင့်ရဖို့မျှော်လင့်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုအောင်မြတ်သူပြောပြပေးပါရှင်။
ရခိုင်ပြည်နယ်တဲကမွတ်စလင်တွေကိုအာဏာပိုင်တွေကအသွာအလာကန့်သတ်တာကအခုဆိုရင်စနစ်နီးပါးရှိနေပါပြီ။ရခိုင်တိုင်းရင်းသားတွေနဲ့မွတ်စလင်တွေကြား2012ခုနှစ်မှာပဋိပက္ခတွေဖြစ်ပွားပြီးကြတဲ့ကအိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့မွတ်စလင်တွေဟာ IDP ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရပါတယ်။အရင်ကလွတ်လပ်စွာသွားလာခွင့်ရှိတဲ့မွတ်စလင်တွေဟာ2012ခုနှစ်ပဋိပက္ခနောက်ပိုင်းမှာသွားလာခွင့်နဲ့ကန့်သတ်ခံခဲ့ရပါတယ်။စစ်စေးရေးဂိမ်းဆောက်တွေကိုငွေပေးပြီးစခန်းမြင့်ကိုထွက်လို့ရရင်တော့သွားကျင်တိုင်းသွားလို့မရဘူးလို့စစ်တွေမျိုးတက်ကြပြင်ဒုက္ခသည်စခန်းကဥမောင်းလေးကပြောပါတယ
်။ဟုတ်ပါ၊ညံ့ရည်ချင်းဆက်ဆံပေါင်းတယ်သွားလို့မရဘူး။အဲ့တော့သူတို့ကတခါတလေစာချုပ်နဲ့တော့မော်တော်ဘီကေတွေတွေ့ရင်သူတို့အဲ့ဒီမှာပါတယ်ပတ်သက်ကိုယူလိုက်တယ်စာချုပ်တင်းတယ်စစ်စစ်ကမှတော့ဒေသရုံကတော့ခေါ်ရတော့တော့တွင်းကတွင်းပတ်သက်နေရတယ်စာချုပ်တွင်းနဲ့ပတ်သက်နေရတယ်အမတ်တွေမဆက်နေရောစစ်စစ်ဆိုအခြေခံတော်လိုက်တယ်ကတည်းကငါကနေသူတို့ကြက်ကနေတွင်းပတ်သက်နေရတယ်ကို
ရခိုင်ပြည်နယ်ကမွတ်စလင်ကျေးရွာတွေဒုက္ခသည်စခန်းတွေစီကသွားတဲ့လမ်းတွေတိုင်းမှာစစ်စေးဂိတ်တွေရှိပါတယ်မွတ်စလင်ကြီးရွာတွေချင်းချင်းသွားလို့ရပေမဲ့တခြားမျိုးပေါ်နဲ့မွတ်စလင်မဟုတ်တဲ့တခြားကြီးရွာတွေကိုသွားလာခင်ပိတ်ပင်ထားတာဖြစ်ပါတယ်။မွတ်စလင်ဒုက္ခသည်စခန်းတွေမှာနှစ်တွေရှိကြလာတဲ့အမျှစာဝတ်နေရေးတွေလည်းကက်ခဲလာသလိုစိတ်ပိုင်းဆိုင်ရာမွန်းကျက်မှုတွေလည်းရှိလာတယ်လို့စခန်းတွင်းနေထိုင်တဲ့မွတ်စလင်တွေကပြောဆိုကြပါတယ်။ကျမကြီးအတွက်ဆေးရုံဆေးကန်သွားခြင်းတော့အလွယ်တကူသွားလို့မရဘူးလို့စစ်တွေမျိုးအပြင်မှာရှိတဲ့ခေါင်တုခဒုက္ခသည်စခန်းကဒေါ်စနာဦးကပြောပါတယ
်အရှိစင်းနီမကဖိုင်းစီကဲဆေရုံကိုဆောလမရှာရှင်ရှာရှာမမတရားခလင်းမွင့်မဆိုရင်ရှာရှင်ရဆောလမရဘူးမဲပူတော့မရှိဘူးရပေးတမရမတရားလေးမစင်းပါသာမရှိပါဆိုရပါလားဆိုမလာခဲ့ပါရပေးတမမဲပူတော့မရှိဘူးရပါဆိုရကောက်ပါလေ
အရင်ကရခိုင်ပြည်နယ်မှာမွတ်စလင်တွေအနေနဲ့လွတ်လပ်စွာသွားလာခင်ရခဲ့တယ်လို့ရခိုင်မျိုးတွေနဲ့အတူတူစီးပွားရေးတွေလုပ်ကင်ခဲ့ကြပြီးပွဲလန်းတဲ့ပင်တွေသွာလာခွင့်ရှိခဲ့ပေမဲ့အခုလိုနှစ်ပေါင်းများစွာကန့်သတ်ခံထားရတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့ဥမောင်လေးကဆက်ပြောပါတယ
်။အာရုံကမဆောင်မတောဆမှုမဆောင်ရည်ကမပြီးခင်ကျွန်တော်တို့ကစစ်ကြုံမျိုးပေါ်မှာလည်းဆိုင်ရပါကစုံတော်လို့လည်းရတယ်ညောင်းလို့လည်းရတယ်ရကနေကျွန်တော်တို့မှာဘာမှပြဿနာမရှိဘူး။နောက်ဟိုရောတော်လာရကနေတော်လာတညာနဲ့အဲ့မှာနေရှင်နေနေလိုက်ပြောလိုက်ပွဲတွေကကြောလိုက်ဘာမှပြဿနာမရှိဘူး။
အာဏာပိုင်တွေဘက်ကတော့မွတ်စလင်တွေကိုတေချာစီစစ်ပြီးအထောက်ထားခိုင်လုံသူတွေကိုနိုင်ငံသားစစ်စီရေးကတ်တွေထုတ်ပေးပြီးတွာလာခွင့်ပေးထားရတယ်ရှိပေမဲ့မွတ်စလင်တော်တော်များများကတော့နိုင်ငံသားစစ်စီရေးကတ်တွေမရရှိကြတာလည်းဖြစ်ပါတယ်။ဒီနိုင်ငံမှာမွေးပြီးတော့ဒီနိုင်ငံမှာကြီးလာပေမဲ့နိုင်ငံသားစစ်စီရေးကတ်မရသလိုအတွာလာကန့်သတ်ခံထားရတာကိုလည်းဝန်းနေမိတယ်လို့တက္ကသိုလ်ပြင်ဒုက္ခသည်စခန်းကဦးမောင်လေးကဆက်ပြောပါတယ်။
နိုင်ငံသားဆိုတော့ကျွန်တော်ကအဲ့ဒါမရတော့တော်တော်ဖြစ်တယ်တော်လုံးလုံးဝစမပြေဘူး။တော်လို့မရဘူးစံသက်တယ်လောမတော်ရဘူးကျွန်တော်အခုဆိုရင်ရှင်မီတော်ကိုနေနေလို့ရှိတယ်ပေါ့ကိုနေကြပါဘူ
းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုံနဲ့73စီဈေးနှုံတွေတက်လာနေတာကြောင့်ပြည်သူတွေအနေနဲ့စောင်းနေပို့ပြီးတော့ခက်ခဲနေပါတယ်တနိုင်ငံလုံးကုန်စည်နှုံတွေတက်လာနေတဲ့ဆိုပေမဲ့အသွားလာကန့်သက်ခံရတဲ့မွတ်စလင်တွေအနေနဲ့ပို့ပြီးတော့စောင်းနေရေးတွေစက်တဲလာတယ်လို့လည်းမွတ်စလင်တွေကပြောဆိုကြပါတယ်ခင်ဗျာ